2016-2019 ဘဏ္ဍာနှစ်အတွက်ရုံတိုင်းစင်းစစ်ချုပ်ရဲ့အစီရင်ခံစာအရစီမံကိန်းတွေမှာငွေကျပ်58ဘီလီယံကျော်ဆုံးရှုံးနေတယ်လို့ပုဂ္ဂိကလုပ်ငန်းရှင်တွေကိုငှားရမ်းထားတဲ့စီမံကိန်းတွေမှာလည်းနှစ်စဉ်ပြည်သူ့ဘဏ္ဍာငွေ 5.8 ဘီလီယံဆုံးရှုံးနေတဲ့အပေါ်ဥပဒေအတိုင်းအရေးယူပြီးဖို့ဒုံညိုညိုသင်းကအဂ္ဂိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုပြီးခဲ့တဲ့အောက်တိုဘာလ13ရက်နေ့ကတိုင်ကြားခဲ့တာဖြစ်ပါတယ်။အဂ္ဂိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကအဲ့ဒီတိုင်ကြားစာပေါ်အရေးယူဖို့မရှိသေးဘူးလို့ထုတ်ပြန်ခဲ့တဲ့အပေါ်တိုင်ကြားသူဖြစ်တဲ့ဒေါ်ညိုသင်းကအခုလိုပြောပါရစေ
။ကော်မရှင်အနေနဲ့စင်းစစ်ချုပ်ဥပဒေနဲ့အနည်းပေါ့အစိုးရကိုပြန်လဲပြင်ဆင်ခွင့်ချိန်ပေးလိုက်တယ်ပေါ့နော်။အထူးသဖြင့်ထုတ်ပြန်တဲ့အပိုက်400ဆိုလို့ရှိရင်အစိုးရအနေနဲ့စင်းစစ်ချုပ်ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့လိုက်နာပြုပြဆရာဆောင်ရွက်ဆရာရှိတာတွေကိုဆောင်ရွက်မယ်လိုက်နာပြုပြမယ်။ပြီးရင်အဲ့ဒါတွေကိုစင်းစစ်ချုပ်ကဆက်ပြီးတော့ဆက်လက်လက်ခံနိုင်ဖို့ရှိမရှိစစ်စစ်မယ်ဆိုတာသိရတယ်ဆိုကြောင်မလို့ဒါကျမနေနဲ့အဲ့ဒီအချက်ကိုကြိုဆိုရဲပေါ့နော်။ကျန်တဲ့ဥပဒေပိုင်းဆိုင်ရာမှာတော့ကော်မရှင်နဲ့ကျမနဲ့ပွဲပြားမှုရှိတယ်။ကျမကတော့လေပြည်သူလူထုကိုလေဟိုစန္ဒာမစောစီခြင်းဘူးပေါ့နော်။ကော်မရှင်နဲ့သူလိုက်နာရတဲ့လုံထုံးလုံကြီးတွေရှိတယ်ပေါ့နော်။အဲ့ဒါကြောင့်မလို့အခုဟာကလည်းတိုင်ကျမရဲ့တိုင်ကြားစာကိုပယ်ချတာမဟုတ်ဘူး။ဒီအဂတိလိုက်စားမှုမှာပတ်သက်နေတဲ့သူတွေကိုအရင်မယူဘူးလို့ပြောတာမဟုတ်ဘူး။18ရက်နေ့မှာသူတို့ရထားတဲ့သတင်းအချက်လက်တွေအရအဲ့ဒီအစည်းအဝေးရသူတို့ကသုံးဖက်တာ။
ဒေါ်ညိုညိုသိရဲ့တိုင်ကြားစာပါအကြောင်းအရာဟာရောင်းတိုင်းဒေသကြီးစင်းစစ်ချုပ်ရုံးရဲ့တက်ဆိုင်ရာအစိုးရဌာနတို့ကဆောင်ရွက်ရမယ့်လုပ်ငန်းတွေမပြည့်ပြတ်သေးရနဲ့2018ခုနှစ်ဇွန်လ21ရက်နေ့ကပြဋ္ဌာန်းလိုက်တဲ့အဂ္ဂိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုစရုပ်တအကြိမ်ပြင်ဆင်တဲ့ဥပဒေမပြဋ္ဌာန်းခင်ကကိစ္စဖြစ်နေရာကြောင့်အော်တိုဘာလ18ရက်နေ့မှာပြုလုပ်တဲ့ကော်မရှင်ရဲ့အစည်းအဝေးဆုံးဖြတ်ချက်အရအဲ့ဒီတိုင်ကြားစာပါကိစ္စတွေကိုရည်ယူဖို့အစီအစဉ်မရှိသေးဘူးလို့ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်ပေါ်အဂ္ဂိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကပြောခွင့်ရသူဦးကျော်စိုးကအခုလိုပြောပါတယ်။
ကျွန်တော်တို့ပြန်ထုတ်ပြန်ကြတဲ့အတိုင်းပါပဲလေ။တိုင်ကြားတဲ့နယ်ပတ်သက်ပြီးတော့မှကြီးပြည့်တယ်။ဒီနေ့ပြီးတဲ့အချိန်ကြတော့မှဒါကျွန်တော်တို့အနေနဲ့ဒါဌာနချုပ်တို့ပြောမှပြည်ထောင်စုနဲ့ရောင်းတဲ့ဒီကိစ္စကိုလည်းတက်ဆိုင်ရာသူကတော့တောင်းရမယ့်လုပ်ငန်းစဉ်ကမပြည့်ပြတ်တဲ့ကိစ္စဖြစ်နေတဲ့အတွက်ကြောင့်တို့ပြီးတော့လည်းကျွန်တော်တို့ပုံမှန်ဆုံးကာကြီးပြည့်ဆိုတာလည်းကျွန်တော်တို့ဒီတိုင်ကြားထဲမှာပါတာတဲ့2019-2019-2019နဲ့ပြည့်စုံဒီဆုံးကာကြီးနဲ့ကျွန်တော်တို့2016လပိုင်းမှာပြဌာန်းတာဆိုအဲ့ဒီဘက်ကဟာတွေကြတော့လည်းဖြစ်မှုဖြစ်ပြီးဒါကျွန်တော်တို့အငြင်းအသေးစားပဲနော်အခုလိုမျိုးပြဌာန်းမရသေးစားပေါ့နော်ဒါကြောင့်မို့လို့ဒါကျွန်တော်တို့ကဒါအရင်ပေါင်းရရင်မရှိသေးကြောင်းဆိုတာကျွန်တော်ပြန်ထုတ်ပြတာပေါ့နော်ဟုတ်ကဲ့
စီးရင်စစ်ချုပ်ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးရုံတိုင်းလွှတ်တော်မှာဆွေးနွေးနေတဲ့မင်္ဂတောင်ညွန့်မြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးလာထေးကအခုလိုပြောပါတယ်
အခုကလည်းကျွန်တော်တို့ကရန်ကုန်တိုင်းလွှတ်တော်မှာကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေကသူတို့ကိုတင်တာဆွေးနွေးထားတယ်ဒါကိုလှုပ်ပါဒါကိုလှုပ်ပေးရမယ်ဒါကိုလှုပ်ပေးရမယ်ဒါကကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေကလွတ်တော်ဘက်ကနေပြီးတော့ကျွန်တော်တို့ကကြောခဲ့ပြီးသွားပြီကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေကြောခဲ့ပြီးသွားတဲ့အလုပ်ကိုဆက်ပြီးတော့အစိုးရကနေပြီးတော့ဆက်လက်ပြီးတော့သူဆောင်ရွက်ရမှာရှိတယ်အဲသူဆောင်ရွက်ပြီးတော့မှသူကစရိတ်စိတ်ချုပ်ကိုပါတီကိုတော့ဆောင်ရွက်ထားပါတယ်ဘလူတော့ဆောင်ရွက်ထားပါတယ်ဆိုပြီးတော့စရိတ်စိတ်ကိုပြန်ပြီးတော့အကြောင်းပြန်မယ် process တစ်ခုရှိတယ်ဒါဟုတ်လက်ရှိအခြေအနေကတော့ကြောရမယ်ဆိုရင်အဲ့ဒီအခြေကာလပတ်ခဲ့တယ်အဲ့ဒီအခြေကာလမပြီးသေးတဲ့အချိန်မှာတော့ဒီကိစ္စကတော့ဆောင်ရွက်လို့မရတဲ့အမိသားမှရှိတယ်လို့ကျွန်တော်ကဥပဒေကြောင့်ပြင်ပါတယ
်။မြန်မာနိုင်ငံရှိနေများကွန်ရက်ကလည်းတိုင်းလုံးတော်မှာ2016-2019ဘဏ္ဍာနှစ်အတွက်ရုံတိုင်းစင်းစစ်ချုပ်အစီရင်ခံစာပါအချက်လက်တွေကိုတိုင်းလုံးတော်ကိုယ်စားလှယ်တွေကထောက်ပြဆွေးနွေးခဲ့မှုအရာပြည်သူဘဏ္ဍာနှစ်နာမှုရှိမရှိစုံစမ်းရန်ကြော်စောသတင်းရှိရလို့ခိုင်မာယုံကြည်ခဲ့ပြီးအဂ္ဂိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကတာဝန်ယူစုံစမ်းပေးဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံရှိနေများကွန်ရက်ကတရားလုံးတော်ရှိနေဦးမမောင်စိုးကအဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့အခုလိုပြောပါတယ်
။ဖြည့်စင်းမှုမပြီးသေးဘူး။အဲ့ဒါတော့တွေ့တယ်။တတိယသူတို့ကကြည့်တော့သူကစုံစမ်းစစ်ဆေးနိုင်တဲ့အဖွဲ့ဆိုတော့စုံစမ်းစစ်ဆေးပြုရှိချက်ကိုတင်ပြပြီးတော့ကျော်တော့ကြတာတွေမပြီးသေးတဲ့ဆိုရင်စစ်ကောင်တွေဆက်လက်ကြိုးလို့မရတဲ့ဘောပေါ့နော်ကျွန်တော်နားလဲတာတော့ဒါလည်းမပြီးသေးတဲ့စစ်ကဘောဆရာရဲ့နော်စစ်ကောင်တွေကအတိအကျမပေါ်တဲ့လူကြီးတွေတက်တာပေါ့ဒါအတိုင်းပုံစုံစမ်းတယ်ပြုရှိချက်ဆိုတော့ဒါကျွန်တော်အကြီးရဲ့ဟိုတင်ပြချက်ကိုကျွန်တော်လက်ခံနေပါတယ်
လက်ရှိချိန်ထိရန်ကုန်တိုင်းစင်းစစ်ချုပ်ရဲ့အစီရင်ခံစာပါအချက်လက်တွေနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေကတိုင်းလွှတ်တော်မှာမေးမြန်းမှုတွေရှိပေမဲ့ရန်ကုန်တိုင်းဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေကပြန်လည်ဖြေကြားတာမရှိသေးပါဘူးခင်ဗျာ။